ပြည်ကနေနှစ်သုံးကအသက်ခံရတဲ့သတင်းတော်ချမကရှိုဂျီကိုတပ်ဖြတ်မှုနဲ့ဆာဒီအာရေဗျတရားရုံးတစ်ခုကလူ၅ယောက်ကိုတေးတဲ့အဖြစ်ပေးလိုက်ပါတယ်။ရီယတ်မြို့တော်မှာရှိတဲ့ရာဇဝတ်တရားရုံးကဆွဆွဲခံထားရသူ၁၁ယောက်ကိုပြစ်ဒဏ်ချခဲ့တာမှတပ်ဖြတ်မှုနဲ့ဓာတ်ရိုက်ပတ်သက်သူ၅ယောက်ကိုတေးဒဏ်ချခဲ့တယ်လို့တရားရုံးရှင်းနေပြောခွင့်ရသူကပြောပါတယ်။အမှုဖုံးကွယ်ဖို့စ조사မှုနဲ့နောက်ထပ်၃ယောက်ကိုလည်းထောင်ဒဏ်တွေချခဲ့တာမှာသူတို့၃ယောက်ပေါင်းစုစုပေါင်းထောင်ဒဏ်24နှစ်ဖြစ်တယ်လို့ပြောပါရယ်။ Washington Post သတင်းစာတိုက်ရဲ့သတင်းတော့ဆာဒီလိုမျိုးဂျမာကရှိုဂျီဟာ2018ခုနှစ်တုန်းကတူရကီနိုင်ငံအစ္စတန်ဘူမြို့တော်ကဆာဒီကောင်စစ်ဝင်ရုံးထဲမှာအသက်ခံခဲ့ရပြီးတော့အလောင်းဖြောက်ဖျက်ခံခဲ့ရတာဖြစ်ပါရယ်။ဆာဒီအစိုးရအပေါ်ဝေဖန်သူသတင်းတော့အသက်ခံရမှုမှာဆာဒီအိမ်ရှင်မင်းသားမိုဟာမက်ဘင်ဆာမန်နဲ့ပတ်သက်နေတယ်လို့ဆွဆွဲမှုတွေရှိပေမဲ့ဆာဒီအစိုးရကတော့ဒါကိုပြင်းပြင်းထန်ထန်ညှဉ်းဆန်ခဲ့ပါတယ်။တင်းနှလာနေတော့ကအမှုစီရင်မှုအတွင်းတိခတ်မှာဒီအိမ်ရှင်မင်းသားရဲ့အဓိကအကြံပေး South El Qatani ကိုတော်တော်ကြီးချွတ်ချွတ်ဝဲဝဲစစ်ဆေးမှုတွေကနေမကြခင်တုန်းကပဲလွှတ်ပေးခဲ့ပြီးဖြစ်ပါတယ်။